မြူနစ်လုံခြုံရေးညီလာခံမှာဒီဒုတိယနေ့ဖြစ်တဲ့ဒီနေ့မှာရုရှားတို့ကျူးကျော်တိုက်နေတဲ့ယူကရိန်းအပေါ်နောက်ထပ်ဘလို့အကူအညီတွေပေးမလဲဆိုတာကို EU ဥရောပသမဂ္ဂအမေရိကန်နဲ့ဗြိတိန်ခေါင်းဆောင်တွေဆွေးနွေးနေကြပါတယ်။ဒီနေ့ညီလာခံမှာအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဗြိတိန်နိုင်ငံသားဝင်ကြီး James Cleverly တို့အပြင်ယူကရိန်းနိုင်ငံသားဝင်ကြီးတို့တက်ရောက်နေပါတယ်။နှစ်စဉ်ကမ္ဘာခေါင်းဆောင်တွေနိုင်ငံရေးသမားတွေလုံခြုံရေးဆရာကျွမ်းကျင်သူတွေတက်ရောက်ကြတဲ့ညီလာခံကြီးမှာရုရှားခေါင်းဆောင်တွေဟာအနှစ်20အတွင်းမှာပထမဆုံးအကြိမ်ဖိတ်ကြားခြင်းမခံရပါဘူး။ယူကရိန်းအတွက်အလွန်အမင်းလိုအပ်နေတဲ့လက်နက်တွေပံ့ပိုးနိုင်ဖို့အတွက် EU ဥရောပသမဂ္ဂအနေနဲ့လက်နက်ထုတ်လုပ်မှုတွေကိုအရှိန်မြှင့်တိုးလှုပ်သင့်ပြီလို့ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကဒီကနေ့စနေနေ့ညီလာခံမှာပြောကြားပါတယ်။ EU အနေနဲ့အသင့်ဖြစ်အောင်ပြင်ထားတဲ့လက်နက်တွေရှော့မသွားအောင်လို့ဒါမှမဟုတ် 1.55မမအမြောက်ဆန်လို့လက်နက်တွေကိုယူကရိန်းကိုပို့ဆောင်နိုင်အောင်လို့လရီနှစ်တွေနဲ့ချီစောင့်မနေနိုင်ဘူးဆိုတာကိုဥရောပကော်မရှင်ဥက္ကဋ္ဌကထောက်ပြပြောသွားပါတယ်။နေတိုးအဖွဲ့အကြီးအကဲ Jens Stoltenberg ကလည်းနေတိုးအဖွဲ့ကိုချက်ထွင်ဖို့အချိန်ရောက်နေပြီလို့ဒီနေ့ညီလာခံမှာပြောကြားပါတယ်။ယူကရိန်းပေါ်ရုရှားတို့ဝင်ရောက်စစ်တိုက်တာကိုတရုတ်ကအနီးကပ်စောင့်ကြည့်နေတယ်လို့သူကပြောပြီးတော့ဥရောပမှာဒီနေ့ဖြစ်နေတာကအာရှမှာမနှက်ဖြန်ဖြစ်လာနိုင်တယ်လို့နေတိုးအဖွဲ့အတွင်းမှူးချုပ် Stoltenberg ကပြောကြားခဲ့ပါတယ်ရှင်။